ဒီစားရတဲ့သောတာရှင်များရှင်ဖုံးတုံးလုံးတုံးတစောင်းမုံးဟာကောက်တိစပါးနံတွေလေကွင်းတွေထဲမှာတင်းပြန့်လို့လှိုင်နေရောမယ်စပါးနံဟုတ်ပါတယ်ဒီစပါးနဲ့ကျမတို့အသက်ရှင်ရတာပါကျမတို့နိုင်ငံကစိုက်ပျိုးရေးကိုအဓိကထားရတဲ့နိုင်ငံတစ်ခုဒါပေမဲ့ဒီစံစပါးကိုစိုက်ပျိုးရတဲ့ကျေးဇူးရှင်တောင်သူလေသမားကြီးတွေရဲ့ဘဝကတော့တိတ်ကိုပင်ပန်းဆင်းရဲကြပါတယ်ဒီလိုစပါးပေါ်ကနေအချိန်ကျမဆွေ စ်ချွေမောင်းထောင်းပြီးသဘောတစ်ချက်နဲ့ပြပါတယ်။ပြီးတော့ရင်နွေးနဲ့ဖြောရင်နွေးကြောင့်နူးနက်သွားတဲ့ကောင်းချင်းမုံစန်းကိုကြားနဲ့နေပြီးအုံသီးဖွေးဖွေးနဲ့တူတွေတူမတွေကိုအဲ့ဝေပြူပါတယ်။လဲရှင်အကြီးရဲ့စေတနာနဲ့ယာပြီးစားလေးပါ။ကျမတို့ကမုံစန်းကိုအားရပါးရစားရင်အကြီးစကားကိုလည်းနားထောင်ရပါတယ်။လဲအေကအသင့်အသင့်ရှိတဲ့ကျမတို့အကြီးဆုံးလာသွားရောအမတော်ကြီးလဲကွန်မြေကွန်ရေစီဆိုတဲ့အာနာပိုင်ရောင်းနဲ့ဓာမြေဩဇာဝယ်နိုင်ဖို့အခွန်ပေးနိုင်ဖို့ရုံးကန်သွားရတာသူ့ဘဝတစ်လျှောက်လုံးနားရတယ်မရှိပါဘူးကျမတို့ကြီးတော်ပြောတဲ့စကားကျမကူးထီကြားရောက်ပါသေးတယ်စားစရာမရှိရင်လေအခွန်ဆောင်စရာရှိရမယ်ဩဇာမရှိရင်လေမင်းစာရှိရမယ်အေးတဲ့ဒီစကားကိုနှလုံးသွင်းပြီးတောင်သူလေသမားကြီးတွေသူတို့ရင်ဝကိုနင်းထားတဲ့စစ်ဖက်နှက်အောက်မှာလူးလွန်ရင်းကျွဲနှောင်းနဲ့အပြိုင်ရုံးကန်နေရပါတယ်ဤသူလူတို့အများစုကြီးလည်းပင်မဆင်းရဲကြပါတယ်ဘယ်လောက်ပင်မဆင်းရဲပါစီကိုယဉ်ကျေးမှုကိုဘာသာသာသနာအတွက်တော့ချွေးနှဲစာလေးတွေနဲ့ဒလိထုံးစံမပြတ်အောင်ဆင်ရင်ကျင်းပကြပါလေ။ခုလိုတဆောင်မုံလာမှာမြို့နယ်ကျေးရွာရက်ွက်တိုင်းမှာကထိန်အတွက်အလှူခံနေကြရောမယ်။အလှူအကြီးကြီးမလုပ်နိုင်တဲ့သူကကိုနိုင်ကလောက်လေးနဲ့အလှူငွေထက်ပြီးကထိန်အလှူမှာပါဝင်ခွင့်ရတဲ့အတွက်ကထိန်တင်ငန်းအချိုးကိုရည်တန်းပြီးကုသူစိတ်လေးနဲ့ကြည်နူးနေကြမှာပါ။ဥပတကာတွေကလည်းအလှူရှင်တွေစိတ်ကြည်နူးအောင်လှူခြင်းစိတ်ဖြစ်အောင်ဖျားဟောဒေသနာတွေနဲ့ပြောဟောအလှူခံရပါတယ်ဒီအခါအလှူရှင်ကအလှူငွေထည့်ရင်အမိအဖအဖိုးဖွားများရည်စူးပြီးလှူပါတယ်ဘသူ့ကိုရည်စူးပါတယ်ဘဲဝါကိုရည်မှန်းလှူပါတယ်ဆိုတော့ဥပတကာကလည်းကြံတဲ့အလှူရှင်တွေပါပတ္တနုမောဒနာတာဓုခေါ်ရခြင်းအကျိုးကိုရရှိစေဖို့အတန်ကျက်စက်နဲ့ဟောပြောကြပါတယ်ဒီလိုကထိန်သင်္ကန်းအလှူမှာဒေါအောင်ဆန်းစုကြည်ကျမ်းမာပါစီစုပြီးရည်စူးလှူတဲ့အလှူရှင်ဒေါလှလှနဲ့အလှူခံပုဂ္ဂိုလ်ဥပတကာတို့ထောင်သုံးနှစ်ကြာခံရတဲ့အဖြစ်ကတော့ဗုဒ္ဓဘာသာဝင်နိုင်ငံဖြစ်တဲ့ကျမတို့မြန်မာနိုင်ငံမှာအတော်လေးအကြီးတန်းခဲ့ရပါတယ်။အလှူရှင်ဒေါ်လှလှကတာမန်ပြည်သူတူပါ။သူတို့မိသားစုကဆက်ချုပ်တဲ့အလုပ်နဲ့အသက်မွေးကြပါတယ်။နိုင်ငံရေးနဲ့ဆက်နွယ်ပတ်သက်ခြင်းလုံးဝမရှိပါဘူး။ဒေါ်လှလှကမိုးကုတ်ယောဂီဝင်တူလည်းဖြစ်ပါတယ်။သူ့မိသားစုကလည်းတရားစခန်းမှာဝေယဝိဆာလုပ်ပြီးသူတို့ယုံကြည်တဲ့ဝိပဿနာတရားကိုကြိုးစားအားထုတ်ကြပါတယ်။ဒေါ်လှလှကယူသားပါတယ်။ဂျေဇူးတရားလည်းသိတတ်ပါတယ်။နူးညံ့တိမ်မွေးသူတယောက်လည်းဖြစ်ပါတယ်။သူ့သားလေးမွေးတဲ့အချိန်မှာမွေးပေးတဲ့ဆရာဝန်ကဒေါ်လှလှကိုသူ့ရဲ့ပထမဆုံးမွေးလူနာမှုမွေးလာတဲ့ကလေးကိုသူ့နာမည်ပါအောင်မှဲ့ပါလို့ပြောခဲ့တာကိုအလေးအနက်ထားပြီးအောင်ပါအောင်မှဲ့ခဲ့ပါတယ်။ကထိန်ရက်ကွင်းမှာပဲဆက်ချုပ်ကလုတ်အားကရှင်းပြီးပြန်လာတဲ့အချိန်လမ်းထိပ်ကထိန်အလှူခံမန်းတပ်မှာကထိန်လူရင်ရရှိတဲ့အကျိုးကျေးဇူးတွေကိုဟောပြောနေတာကိုဒေါ်လှလှကြားလိုက်ရပါတယ်။ဒီကထိန်လှူဒန်းရတဲ့အလှူအကျိုးနဲ့ဒေါ်အောင်ဆန်းစုကြည်ကျမ်းမာပါစေလို့ရည်စူးလှူပါတယ်ဆိုပြီးတရားပေါက်လို့အလှူငွေ၅ချက်လှူဒန်းလိုက်ပါတယ်။ဥပတကာကလည်းအလှူရှင်ကျေနပ်အောင်ပီတိဖြစ်အောင်အလှူအထမြောက်အောင်ယောဟောဆူတောင်းပေးလိုက်ပါတယ်။ဒေါ်လှလှကတခြားအလှရှင်တွေလိုနိဗ္ဗာန်ကိုမျက်မှောက်ပြုရပါစေလို့ဆုမတောင်းမဲဒေါ်အောင်ဆန်းစုကြည်ကျမ်းမာပါစေလို့စိတ်ကြည်တန်ပြီးလှူခဲ့တာပါ။ဒါကလှူဒန်းသူရဲ့လွတ်လပ်ခွင့်ပါ။တို့ပင်မဲ့စစ်အာဏာရှင်ကခွင့်မပြုခဲ့ပါဘူး။ဗုဒ္ဓဘာသာနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာ လွတ်လပ်စွာယုံကြည်ခွင့်ဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတာကိုစစ်အာဏာရှင်ကသက်သေပြလိုက်ပါတယ်။ကထိန်အလှူနဲ့တနေကုန်ကျေနပ်ပီတိဖြစ်နေတဲ့ဒေါ်လှလှနဲ့ဥပဒကာကိုညဘက်မှာထောက်လှမ်းရေးကလာဖမ်းမာတော့တယ်။ဒီနောက်ရုံးတင်စစ်ဆေးပြီးတရားသူကြီးကဥပဒကာနဲ့ဒေါ်လှလှကိုအပြစ်ရှိလားလို့ရုံးတော်မှာမေးခဲ့ပါတယ်။အပြစ်ရှိတယ်လို့ဖြေရင်လွတ်မယ်လို့ပြောတဲ့ထောက်လှမ်းရေးစကားကိုနားယောင်ပြီးဥပဒကာကအပြစ်ရှိတယ်လို့ဖြေလိုက်ပါတယ်။ဒေါ်လှလှကတော့ဒေါ်အောင်ဆန်းစုကြည်ကိုသူလူကိုယ်တိုင်မမြင်ဘူးပြင်မဲ့ချစ်ခင်စိတ်နေအိမ်အကျယ်ကျုပ်ကနေလွတ်စေခြင်းနဲ့စိတ်နဲ့သူ့ချွေးနှဲစာနဲ့လှူတဲ့စေတနာအလှကအပြစ်မရှိဘူးလို့အတွေးရှင်းအမြင်ရှင်းခံယူထားတာမို့ကျမမှာအပြစ်မရှိဘူးလို့ရုံးတော်ကိုရဲရဲဝင့်ဝင့်ပြန်ဖြေခဲ့ပါတယ်။ဒါပေမဲ့စစ်ခုံရုံးပြီးပြီးဥပဒေကမိတို့ပင်စိုးစေးကားမှုဆိုပြီးဥပဒကနဲ့အလှရှင်ဒေါ်လှလှကိုထောင်သုံးနှစ်ချလိုက်ပါတယ်။ဒီတော့ဒေါ်လှလှကအလှလှူလို့ဒီလိုထောင်ကြမယ်ဆိုတာသိခဲ့ရင်ငါးချက်မလှူပါဘူး။အဲ့ဒီနေ့ကစက်ချုပ်ခရှင်းလာတဲ့ငွေတရာလုံးလှူလိုက်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုအားနာလိုက်တာတဲ့။